ရန်ကုန်မြို့မြန်မာငင်းငင်းစန္ဒာမှာနှစ်ရက်ကြာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အဆိုပြုခံထားရတဲ့ဗိုလ်ချုပ်မောင်မောင်အောင်ရခိုင်တိုင်းရင်းသားတွေနဲ့ကုလသမဂ္ဂအဖွဲ့တွေကရခိုင်ပြည်နယ်အတွင်းတည်ငြိမ်အကြိမ်ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်အတွင်းကအုံးရီပေါ်ဇော်မထက်တုံဆောင်ကျေးရွာတွေမှာပထမဦးဆုံးအနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုနယ်စပ်ရေးရာဝန်ကြီးဌာနရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့ကဆောင်ရွက်သွားမယ်လို့ဗိုလ်ချုပ်မောင်မောင်ကအဲ့ဒီဆွေးနွေးပွဲပြီးမှသတင်းထောက်တွေကိုပြောပါတယ်
။ကိုဒီ development plan ကိုသွားဖို့ကိုတို့စပြီးတော့မှရွာသုံးရွာကိုစပြီးတော့လုပ်ပြီးပေါ့နော်။ဒီရွာသုံးရွာကိုစလုပ်ဖို့ဖြစ်ပေါ်လာတာလေ။ဒီ IDB ဆိုတဲ့ကင်မီယာသွားကြည့်လိုက်လို့ရှိရင်ဒီလောင်းအိမ်သားတွေ၊ကင်တွေ၊ဈေးခါတွေနဲ့အမေတို့အဆင်ပြေနေတယ်။ကိုတို့ရဲ့တကယ်ရခိုင်တိုင်းသားအစ်စ်ရွာတွေမှာတချို့ဆိုရင်ကျော်ရီမှာအင်တာမရှိဘူးမီးမရှိဘူးဂျေမရဘူးတဖက်ရတဲ့နေနေရတယ် IDB ကကိုတိုင်းသားတဲ့အဆင့်မြင့်နေလူသားချင်းစာနာရဲဆိုတာဘယ်လိုကြည့်မှလဲဒီနေ့ရခိုင်တိုင်းသားတွေရဲ့ခံစားမှုကဒါပဲ
ဒါအပြင်ရခိုင်ပြည်နယ်အတွင်းတည်ငြိမ်အေဂျင့်ရရှိဖို့ပြည်သူတွေရဲ့လူလားချက်တွေကိုအစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွဲဆောင်ဆွေးနွေးမှုတွေလှုံ့ဆော်မှုလိုအပ်ကြောင်းကိုလည်းဗိုလ်ချုပ်မမောင်ကပြောခဲ့ပါတယ်ရခိုင်ပြည်နယ်ကစစ်တွေနဲ့ပုံနာကျွန်းတွေမှာလာမယ့်ဒီဇင်ဘာလမှာလျှက်စစ်မီရရှိနိုင်အောင်ဆောင်ရွက်ပြီးသမှုဆောင်တိစားဖို့ဆောင်ရွက်နေကြောင်းလည်းဗိုလ်ချုပ်မမောင်ကပြောပါတယ်
။အခုဒီလာမယ့်ဒီဇင်ဘာဆိုရင်စစ်တွေနဲ့ပုံနှံကျုံမှာမီးရမယ်ဆိုတဲ့အနေဒါရှိတယ်။မီးရရင်မလုပ်မလဲပုံနှံကျုံမှာသမှုဆောင်ကြီးတွေဖြစ်လာမယ်။နေ့ရေတိတောင်တဝိုင်းမှာဆက်ခင်းနေလုံလာမယ်။အခုဆိုရင်ဒါ job to assess တကယ့်ကိုနိုင်ငံတကာကဒါစောင့်ကြည့်နေလဲဒါတကယ့်ကြီးမားသော project ကြီး။ပြီးရင်ဟာမြောက်ဦးမှာ hotel ဆိုရှင်ရောက်မနေတင်နဲ့စက်တဲ့ဖြစ်ပေါ့နော်
။ဒါအပြင်အစိုးရဖွဲ့တာဝန်ထမ်းဆောင်မှုကြန့်ရှိနေတဲ့တစ်နှစ်ခွဲကာလအတွင်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချက်တွေကိုရေးဆွဲပြီး2015ခုနှစ်မှာဖွဲ့စည်းမဲ့အစိုးရအဖွဲ့မှာရခိုင်တိုင်းရင်းသားကိုသာရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်လွှဲပြောင်းပေးရသွားမယ်လို့ဗိုလ်ချုပ်မောင်မောင်ကပြောပါတယ
်။ဖြစ်ပေါ်နေတဲ့ conference ကြောင့်မလို့ရခိုင်ပြည်နယ်ကယနေ့ဆိုရင်ချင်းပြည်နယ်ပြီးရင်ဒုတိယအနှိမ့်ကျဆုံးပြည်နယ်ဖြစ်နေတယ်။ဒါကြောင့်မလို့ယနေ့ကိုတို့ဒီပြည်ထနာရေးကိုလည်းကိုတို့ကဒီနှစ်နှစ်ဆိုတဲ့ကာလကြီးမှာဆက်ပြီးတော့မှဒီတိုင်းပဲကြည့်နေမယ်ဆိုတော့ဒီပြည်ထနာရေးကကြီးထွားလာပြီးတော့မှကြာရင်တော့ပေါက်ကွဲတော့မှာပေါ့နော်။ဒီတော့ဒါကကြီးမားသော issue ပဲ။နိုင်ငံတကာ impact ကလည်းဒီကလာမှာပဲ။ဒီတော့ image ကိုအကောင်းဆုံးဖြစ်အောင်ပေါ့နော်။ယနေ့ဒါကိုတို့ကနိုင်ငံတော်ကထက်ထဲဝင်ဆောင်ရွက်တဲ့သဘောပါပဲ။နောက်တက်လာမဲ့2015ဆိုအပ်စ်ကြာရင်တော့ပြည်နယ်ဝန်ကြီးချုပ်အသစ်ကလည်းရခိုင်မျိုးသားဖြစ်မှာပေါ့။ကိုတို့ကတော့ဒီတနည်းခွဲကာလမှာကျန်းတဲ့တဲ့ကိုအချောတဲ့ပြောင်းလို့ပြီးရင်နောက်တက်လာမဲ့ခိုင်မျိုးသားဝန်ကြီးချုပ်ကိုလက်ဆင့်ကမ်းလိုက်ရုံပဲဒီတဲ့ကိုတို့ကယနေ့တာဝန်ထမ်းဆောင်ဖြစ်တယ
်ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးနဲ့တည်ငြိမ်အင်ဂျင်လုပ်ငန်းတွေမှာတုံ့ဆွဲဖို့အတွက်ကျန်းငွေတန်ပေါင်း 15,000 ကျော်တုံ့ဆွဲသွားဖို့နိုင်ငံတော်သမ္မတကခွင့်ပြုထားကြောင်းလည်းသိရပါတယ်နိုင်ငံတော်သမ္မတကဗိုလ်ချုပ်မောင်မောင်အောင်ကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အဆိုပြုတင်သွင်းထားတာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းကရခိုင်ပြည်နယ်လွှတ်တော်မှာဆွေးနွေးခဲ့ကြတာပါကန့်ကွက်မဲ့သူမရှိရင်လာမယ့်ဇွန်လ30ရက်နေ့မှာရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဗိုလ်ချုပ်မောင်မောင်ကတာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ